ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့အတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ TLLA တအောင်းမလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားဒီကနေ့အစောပိုင်းတိုက်ခိုက်မှုတွေကြောင့်ကလေးငယ်တအူးသေဆုံးပြီးတော့လူ6ဦးထဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကိုင်ပဋိပက္ခတွေကြားဒေသခံတွေမြေစာပင်ဖြစ်နေရတဲ့လို့ရဟာစစ်ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့လည်းလူခွေးလှုပ်ရှားသူတွေကသတိပေးလိုက်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မနိုင်ဩရွာတွင်လက်နက်ကြီးနှင့်ပစ်ခတ်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတာပါဒေသတွင်းမှာခြေဆက်လှုပ်ရှားနေတဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ DNL တမ်းပလောင်တပ်ဖွဲ့တွေဒီမိနစ်ဆော့ဆုံးရွာကထွက်သွားပြီးမှပဲလက်နက်ကြီးတွေနဲ့ပစ်ခတ်ခံရပြီးတန်ရပြင်းထန်တဲ့အသက်ရှင်နေရွယ်ကလေးတူဒေဆုံးလာဖြစ်ကြောင်းကိုလည်းဒေသခံရွာသားတူဖြစ်တဲ့မိုင်းစိန်ထွန်းကပြောပါတယ်
လောင်စတာကြတော့မနေ့ကလာအိမ်ဒီမှာမနေ့ဆောဆောထွက်သွားပြီးအိမ်ထွက်သွားပြီးတဲ့နောက်ဘာသာတရားရောက်လာပြီးရွာထဲမှာရှိမလို့ဖြစ်နေမှာပေါ့သူကလက်နေကြီးတွေရှောက်ပြနေတယ်။ဆရာကတော့ကလေးတယောက်ကသေယုံတော့ပို့ဖို့သေယုံမရောက်သေးဘဲနဲ့လမ်းမှာသုံးသွားတယ်
ဒီနေ့အစောပိုင်းပြစ်ခတ်မှုတွေတွင်ထိခိုက်သူအနည်းဆုံး6ယောက်ရှိပြီးတန်ရရသူတွေကိုစေယုံတွေပို့ဆောင်ပေးခဲ့ရကြောင်းကိုလည်းကုတိုင်တွေ့ကြုံခဲ့သူဒေရကနောက်သူကပြောပါတယ
်။တန်ရရမှာ6ယောက်တရားကြတဲ့တွေ့အနာတမတော်ရေဆောင်းရာကိုမလာရပြီးတော့ရာဘူးရမယ်ဆက်လာတာဘာညာရတယ်လို့ပြောတာနောက်ဆုံးပြန်ရောက်လို့ဘယ်လိုတင်လာတော့မသိဘူးဘာလို့ရမလဲလို့ပြောတော့နောက်ဆုံးပြန်ပါလိုက်တာ
ဒေသတွင်းမှာလက်နက်ကန်လှုပ်ရှားနေတဲ့ TNL တပ်ဖွဲ့ကတော့တိုက်ပွဲတွေရပ်တန့်နေတာတလားလောက်ကြာမှာပဲမြန်မာစစ်တပ်ကနေနေမြေရှင်းလင်းတဲ့စစ်စင်ကြီးတွေတကြောပြန်လှုပ်လာနေတာလို့ပြောပါတယ်အခုထိခိုက်ဒေဆုံးမှုတွေဟာလည်းရင်ဆိုင်တိုက်ပွဲကြမဟုတ်ပဲမြမတပ်မတော်ကလည်းရွာထဲကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်လို့လဲ TNL ပြန်ကြားရရရှိပုံမှုတိုက်ကြော်ကဆိုပါတယ
်ဘာမှမရှိဘူးဒီရွာသားတွေပဲရှိရတယ်မှာတပ်မတော်ကဒီမနေ့6နာရီလောက်ဒီရွာထိတ်ကိုဝင်လာတယ်ရွာထိတ်ကိုမှ ICD ကိုကနေပြီးမှရွာထဲမှာလက်နက်ကြီးစလုံးတော့ပစ်ထားတယ်အိမ်မှာနေတဲ့ရွာသားတွေကထိခိုက်သွားတယ်အလုံးပေါင်း10ယောက်ရှိတယ်
မြန်မာစစ်တပ်ကအရသားတွေကိုပြစ်ကတ်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့တီးခြားအတည်ပြုလို့မရတယ်လို့မြန်မာစစ်တပ်ကတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့တဆုံတရားသတင်းထုတ်ပြန်တာမျိုးလည်းမရှိပါဘူးပြစ်ခတ်မှုနဲ့ထိခိုက်ဒေဆုံးမှုအခြေအနေကိုသိရအောင်ကုတ်ခိုင်မြို့နယ်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့လည်းတာဝန်ယူဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး2019ခုနှစ်ဩဂုတ်လ13ရက်နေ့တုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ကောင်းကွမ်းရွာမှာ TNL တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွင်ရွာသား၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်မြန်မာနိုင်ငံမျိုးရမီများဖွဲ့ချုပ် WFP ထွေထွေတွင်းမှုလွေးပူငယ်ကတော့လက်နက်ကန်ပြိပခကြားအရသားတွေထိခိုက်ဒေဆုံးတဲ့လို့ရဟာစစ်ရာဇမှုမြောက်တယ်လို့ဆိုပါတယ
်ဒီတလူထုကိုပြစ်မှတ်ထားပြီးတော့မှတိုက်ခိုက်တာပြီးဘယ်သူပဲကျွလွန်ကျွလွန်ကျမတို့အနေနဲ့ဘယ်လိုမှလက်ခံနိုင်တဲ့အရာမဟုတ်ဘူးဒီဟာဒီစစ်ရာဇမှုကိုကျွလွန်တာပေါ့နော်ဘာဖြစ်လို့လဲဆိုရှင်ဒီ Geneva Convention မှာရောဒီ ICC ဥပဒေထမဆိုရှင်ပါတယ်အခုလိုမျိုးတိုက်ပွဲတွေဖြစ်လာတဲ့အခါမှာအများဆုံးကားကောင်အဖြစ်ခံစားရတဲ့လူတွေကမျိုးသမီးနဲ့ကလေးတွေအများကြီးခံစားရတဲ့ဟာကိုတွေ့ရတယ်ပေါ့နော်အခုဖြစ်ပျက်ကိုပဲကြည့်လိုက်ကလေးငယ်လေးဘာမှသူ့မှာအဖြစ်မရှိဘူးဘာမှလည်းသူမသိဘူးဒါပေမဲ့သူကစစ်ပွဲရဲ့တားကောင်ဖြစ်ပြီးတော့မှတိတ်ဆုံးရတာပေါ့နော်ဒီဟာသားတွေကိုပြစ်မှတ်ထားပြီးတော့မှဒီလိုတိုက်ခိုက်တာဒီလူခွင့်ရေးချိုးဖောက်မှုရာဇဝတ်မှုမြောက်တယ်ဆိုတဲ့ဥစ္စာကိုပြောချင်ပါတယ်
ကလေးတငယ်နဲ့လက်နက်ကန်ပြိပကဆိုင်ရာကုလသမဂ္ဂရုံးရဲ့ဒီကနေ့ထုတ်ပြန်တဲ့အစီအစဉ်စာမှာလည်းမြန်မာနိုင်ငံပါဝင်ကဘာသဝန်းကပြိပကတွေမှာကလေးငယ်တွေတားကောင်ဖြစ်နေရကြောင်းဖော်ပြခဲ့တာပါပြီးခဲ့တဲ့နှစ်တွင်မြန်မာနိုင်ငံပါဝင်ကဘာပေါ်ကလက်နက်ကန်ပြိပကတွေမှာကလေးငယ်1000ကျော်တိတ်ဆုံးခဲ့ရတယ်လို့ကလေးစစ်သားဖြစ်အဆုံးချခံရတာအာရမပြုကြည့်ခံရတယ်လို့ဆိုရတဲ့လူခုရေးချိုးပေါက်မှုတွေကြုံခဲ့ရကြောင်းကိုလည်းအစီအစဉ်စာမှာဖော်ပြထားပါတယ်ခင်ဗျာ